ဒီနေ့ဒီဇင်ဘာ9ရက်နေ့ကနေပြည်တော်မှာခုနှစ်ကြိမ်မြောက်မီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံကျင်းပပါတယ်။ဒီလာခံဖွံ့ဖြိုးမှာပြည်ကြ၏ဝန်ကြီးဒေါက်တာဖင်နဲ့အဖွဲ့အစည်းကပြောခဲ့ပြီးနေ့မကူးခင်မှာကိုပဲဒီမှာဂျာနယ်လစ်ကိုရဲ့ပြည်မြန်မာအပါအဝင်မီဒီယာအဖွဲ့ကြီး16ခုကသူ့မိန့်ခွန်းပါအချက်တချို့ကိုကန့်ကွက်ကြောင်းပြည်ညာချက်ထုတ်ပြန်ခဲ့ကြပါတယ်။အဲဒီကန့်ကွက်ချက်ထဲမှာပြည်ကြ၏ဝန်ကြီးပြောခဲ့တဲ့ဂျာနယ်လစ်တွေဟာနိုင်ငံချစ်စိတ်အမျိုးသားရေးစိတ်လည်းရှိဖို့လိုတယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။နိုင်ငံချစ်စိတ်အမျိုးသားရေးစိတ်ဆိုတာနဲ့ပတ်သက်ပြီးညီလာခံမှာပြည်ကြ၏ဝန်ကြီးဘာတွေပြောခဲ့သလဲ။ဘာကြောင့်အဲ့လိုသူပြောရတာလဲ။ဂျာနယ်လစ်တွေဟာနိုင်ငံပေါ်ရေးကောင်းအောင်မြင့်တင်နိုင်ယူရဟုတ်ရလားဆိုတာကိုယ်တိုင်လေးလာဆွေးနွေးကြည့်ကြရအောင်ပါ။
ညီလာခံမှာပြည်ကြ၏ဝန်ကြီးဒေါက်တာဖင်မြင့်ပြောခဲ့ပြီးအစိုးရပိုင်းသတင်းစာတွေမှာဖော်ပြခဲ့တာကတော့ညီကုန်းချုပ်အနေနဲ့ပုဂ္ဂိုလ်နှစ်ဦးရဲ့စကားကိုကိုးကားလိုပါကြောင်းပထမတစ်ခုမှာသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးကျော်နိုင်ခေါ်ဆရာထက်မြင့်ရဲ့စကားဖြစ်ပါကြောင်းမကြာမီကအင်တာဗျူးတစ်ခုတွင်ဆရာထက်မြင့်ကသတင်းသမားတွေအနေနဲ့ဘာရှိတင်တယ်လဲဆိုတော့နိုင်ငံရဲ့အရေးပေါ်လူနဲ့မှုရှိဖို့လိုတယ်နိုင်ငံကိုချွတ်တဲ့စိတ်နဲ့အမျိုးသားရေးစိတ်လည်းရှိဖို့လိုလိမ့်မယ်လို့ပြောကြားခဲ့ပါကြောင်းမိမိနဲ့သဘောထားချင်းတူပါကြောင်းဇနနစ်တဦးတည်အများပြည်သူကိုမှန်ကန်သောသတင်းအချက်လက်ပေးရန်တာဝန်ရှိပါကြောင်းရင်းမှသတင်းသမားတဦးအနေဖြင့်သူ၏အရေးကြီးသောတာဝန်ဖြစ်ပါကြောင်းတစ်ချိန်တည်းတွင်သူသည်နိုင်ငံသားတဦးဖြစ်ပါကြောင်းနိုင်ငံသားတဦးအနေဖြင့်နိုင်ငံချစ်စိတ်နိုင်ငံကိုကာကွယ်ဆောက်ရှောက်လိုတဲ့စိတ်များလည်းသူ့မှာရှိရန်လိုအပ်သည်ဟုပြောလိုပါကြောင်းဆိုပြီးပြောခဲ့ပါတယ်။အဲ့ဒီအကြောင်းအရာကိုပဲသတင်းမီဒီယာကောင်စီဝင်နေကတိပစာပြုတဲ့အခမ်းအနားမှာသမရဦးဝင်းမြင့်ပြောတာကိုလည်းဆက်ပြီးကိုးကားပြပါတယ်။သမရဦးဝင်းမြင့်ကနိုင်ငံတကာအပိုင်းအဝိုင်းမှာကျွန်တော်တို့အားမွေးဖွားပေးလိုက်တဲ့အမိနိုင်ငံတော်ရဲ့ပုံရိပ်ညင်မာလာအောင်ကျွန်တော်တို့နိုင်ငံသားများရဲ့ဂုဏ်သိက္ခာပုံမှုမြင့်တက်လာအောင်သတင်းမီဒီယာရဲ့စွမ်းအားနဲ့ပုံဖော်ပေးနိုင်ကြပါစေဆိုပြီးဖြစ်ပါတယ်။ဒီနေရာမှာဝင်းကြီးဒေါက်တာဖင်မြင့်အနေနဲ့ဂျာနယ်လစ်တွေကိုဘာကြောင့်နိုင်ငံချစ်စိတ်ရှိရမယ်အမျိုးသားရေးစိတ်ရှိဖို့လိုမယ်နိုင်ငံကိုကာကွယ်ဆောက်ရှောက်လိုတဲ့စိတ်ရှိဖို့လိုတယ်သတင်းမီဒီယာစွမ်းအားနဲ့နိုင်ငံပုံရိပ်နိုင်ငံသားတွေရဲ့ဂုဏ်သိက္ခာပုံမြင့်တက်လာအောင်စွမ်းဆောင်ပေးဖို့လိုတယ်ဆိုတာရှင်းပြတာမျိုးတော့မတွေ့ရပါဘူးဖြစ်နိုင်တာတစ်ခုကတော့ဒီကနေ့မြန်မာနိုင်ငံတွင်းကသတင်းမီဒီယာတွေနဲ့ဂျာနယ်လစ်တွေရဲ့လုံဆောင်ချက်တွေဟာနိုင်ငံချစ်စိတ်မရှိအမျိုးသားရေးစိတ်မရှိနိုင်ငံကုန်ကိုလည်းမြင့်တင်မပေးပေနေတယ်လို့ဝန်ကြီးနဲ့အစိုးရဖွဲ့ကထင်မြင်ယူဆထားလို့ဖြစ်ပေါ်ရပါတယ
်ဒီနေရာမှာသုံးသပ်လို့ရတာတစ်ခုကတော့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ရခိုင်ပြည်နယ်ကမွတ်စင်တွေရဲ့ပြဿနာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မွတ်စလင်သိန်းနဲ့ချီထွက်ပြေးခွင့်ရမှုစတာရည်နဲ့ပတ်သက်ရင်ကမ္ဘာမှာအစိုးရနဲ့တတ်မတော်ပုံရိပ်မကောင်းပါဘူးအဲ့လိုပုံရိပ်မကောင်းတဲ့ကိစ္စနိုင်ငံတကာမီဒီယာတွေမှာဗန်လိုက်မှုတွေရှိနေတယ်ပြည်ရေးမီဒီယာတွေကလည်းနိုင်ငံပုံရိပ်မြင့်တင်ရေးမှာတာဝန်မရှိဘူးလို့ခံစားသုံးသပ်ထားကြဖို့ရပါတယ်ဒီနေရာမှာပြောစရာတစ်ချက်ရှိပါတယ်ပထမတစ်ချက်ကတော့နိုင်ငံချစ်စိတ်နဲ့အမျိုးသားရေးစိတ်ဆိုတဲ့စကားလုံးဖြစ်ပါတယ်အဲ့ဒီထဲကမှအမျိုးသားရေးစိတ်ဆိုတာပါကြရဆိုင်ဆရာထက်မြက်ရဲ့ပြောစကားဖြစ်နေတော့ဒီနေရာမှာအကျဉ်းမဆွေးနွေးပြလို့တော့ပါဘူးဝန်ကြီးဥဖွဲ့မြင့်ရဲ့နိုင်ငံချစ်စိတ်အကြောင်းပဲရှင်းပြချင်ပါတယ
်တကယ်တော့နိုင်ငံသားတယောက်အနေနဲ့နိုင်ငံချစ်စိတ်ရှိရမယ်ဆိုတဲ့စကားဟာအထူးတည်းပြောရမယ့်စကားထဲမှာမပါပါဘူးစစ်ဘူနိုင်ငံဦးသမားစွတ်တော်အမတ်နိုင်ငံဝန်ထမ်းဂျာနယ်လစ်ကုံတွေဘသူဖြစ်ဖြစ်အားလုံးနိုင်ငံသားတွေဖြစ်နေတဲ့အတွက်နိုင်ငံချစ်စိတ်ရှိရမယ်ဆိုတာအမှန်တရားတစ်ခုပါဒီနေရာမှာဘလို့အပြုမူမျိုးဟာနိုင်ငံချစ်စိတ်ရှိရဲ့အပြုမူလို့ရဖြစ်တယ်ဆိုတာစမ်းစစ်ကြည့်ဖို့လိုပါတယ်ကိုယ်နိုင်ငံကိုကမ္ဘာအလယ်မှာတင့်တင့်တယ်တယ်ဖြစ်အောင်မြန်မာနိုင်ငံဟာနိုင်ငံတကာအလယ်မှာဖွံ့ဖြိုးတိုးတက်ပြီးချမ်းသာတဲ့နိုင်ငံဖြစ်အောင်မြန်မာလူမျိုးတွေဆိုတာပညာတတ်ရင်ကျွေးမှုနဲ့လူအခွင့်အရေးကိုလေးစားနိုင်တာအခြားဘသူတွေအပေါ်ကိုမဆိုလျှက်မြတတ်တာဆက်ဆံအနိုင်ကျင့်မှုမတရားမှုတွေကိုဆိုလဲရဲရဲဝံ့ဝံ့တုံ့ပြန်တိုက်ခိုက်အနိုင်ယူဆိုတာမျိုးစူးစမ်းလုပ်ကိုင်တဲ့လုပ်ရမျိုးဟာနိုင်ငံတကာကလေးစားတဲ့နိုင်ငံချစ်စိတ်ရှိတဲ့လုပ်ရမျိုးလို့သတ်မှတ်နိုင်ပါလိမ့်မယ်ငါတို့ဟာနိုင်ငံချစ်စိတ်ရှိတယ်မျိုးချစ်စိတ်ရှိတယ်ဆိုတာစကလုံးတသက်ကြွေးကြော်ပြီးကိုယ့်လူမျိုးအချင်းချင်းဖိနေကိုယ့်တိုင်းရင်းသားအချင်းချင်းဖိနေကိုယ့်နိုင်ငံရဲ့မျိုးတူတွေကိုခွဲခြားဖိနေပြီးကမ္ဘာအလယ်မှာအဆက်တကွဲအကျိုးနည်းဖြစ်အောင်လုပ်နေတာတွေတိုင်းပြည်ကိုဆင်းရဲမွဲပြာကြစေပြီးကိုယ့်တိုင်းသူပြည်သားတွေကိုပညာမဲ့ဆင်းရဲမွဲတည်လူအဆင်တန်းနေအောင်လုပ်နေတာမျိုးကိုတော့နိုင်ငံချစ်စိတ်ရှိတဲ့လုံရန်လို့ခေါ်နိုင်မှာမဟုတ်ပါဘူးနောက်တစ်ချက်ကတော့သတင်းမီဒီယာသမားဂျာနယ်လစ်တွေရဲ့တာဝန်ပါတကယ်တမ်းပြောရရင်ဂျာနယ်လစ်တွေဆိုတာ နိုင်ငံကိုတိဆောက်ဖန်တီးပုံဖော်နေတဲ့သူတွေမဟုတ်တဲ့အတွက်နိုင်ငံပုံရိပ်ကောင်းအောင်ဒါမှမဟုတ်ဆိုးအောင်ဘာမှတက်နိုင်တဲ့သူတွေမဟုတ်ပါဘူး။နိုင်ငံပုံရိပ်ကောင်းအောင်ဆိုးအောင်လုပ်နိုင်သူတွေဟာမြန်မာနိုင်ငံမှာအစိုးရတက်မတော်ဌာနဆိုင်ရာဝန်ထမ်းတွေကြောင့်အဓိကဖြစ်ကြပါလေ။သူတို့တွေပုံဖော်တဲ့နောက်ကျန်ကုန်တဲ့ပွဲစားတိုင်းသူကြီးသားတွေကလိုက်ပါကြရတာပါ
။နောက်တစ်ခုအစိုးရဘက်ကနားလည်ဖို့လိုတာကကျန်တဲ့တွေရဲ့လူဖွဲ့စည်းတွင်မှားယွင်းနေတာတွေဖောက်ပြနေတာတွေဆိုးရွားနေတာတွေကိုဖော်ထုတ်ရတဲ့တာဝန်ပါအမေရိကန်ပြည်ထောင်စုမှာတစ်ချိန်ကဂျာနလစ်တွေကဗီယက်နမ်စစ်ပွဲကိုဆန့်ကျင်ခဲ့ကြတာဝါဒကြီးအရှုပ်တော်ပုံကိုဖော်ထုတ်ပြီးသမ္မတနစ်ဆင်ကိုပြုတ်ကျအောင်အထိလုပ်ခဲ့ကြတာဟာနိုင်ငံပုံရေးကျဆင်းအောင်လုပ်ခဲ့ချတာမျိုးမဟုတ်ပဲနိုင်ငံကိုပိုကောင်းဖို့နဲ့လမ်းကြောင်းစီသွားဖို့နိုင်ငံချစ်စိတ်နဲ့လုပ်ခဲ့ကြတာမျိုးတွေပါအလားတူမြန်မာနိုင်ငံတွင်မှရှိနေတဲ့မတရားမှုတွေ၊ဖိနှိပ်မှုတွေ၊အာဂရိလိုက်စားမှုတွေ၊မမှန်ကန်မှုတွေကိုဖော်ထုတ်တင်ပြဖို့ကြိုးစားနေတာကလည်းနိုင်ငံပေါ်ရေးကျဆင်းဖို့လုပ်နေတာမျိုးမဟုတ်ပဲနိုင်ငံကိုကောင်းတဲ့ဘက်ရောက်အောင်နိုင်ငံချစ်စိတ်နဲ့မြင့်တင်နေတဲ့လုပ်ရက်တွေအဖြစ်နားလည်အသိမှတ်ပြုဖို့လိုပါတယ်ဒီလိုမှမဟုတ်ပဲနိုင်ငံပေါ်ရေးကျဆင်းအောင်တကယ်ပြုမှုနေတွေကိုထောက်ပြပြောဆိုဝေဖန်ဖို့မဟုတ်ရဲပဲဂျာနယ်တွေကိုပဲနိုင်ငံချစ်စိတ်နဲ့နိုင်ငံပေါ်ရေးကောင်းအောင်လုပ်ကြပါလို့ပြောနေတာမျိုးကတော့လွဲမားနေပါကြောင်းတင်ပြလိုက်ရပါတယ်